Welcome to the Voice of America in Burmese.
မြန်မာနေတရဲ့အစမှာတော်ရရှိနေပြောရှင်းနိုင်ရပါသေးခင်ဗျာ VO American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ22ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3040 48တို့ကနေဓာတ်ရိုက်နားဆင်နေတယ်လို့ VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူကြီးညာပေးမှာပါ Saudi Arabia နဲ့ Arab ဆော်ဘွားများပြည်တော်စုကိုစင်အားနဲ့လေချောင်းကာကွယ်ရေးစနစ်တွေထပ်ပြီးပေးပို့ဖို့အတွက်သမ္မတ Trump ဆုံးဖြတ်ခဲ့တာကိုအောက်လွှတ်တော်ဥက္ကဋ္ဌကဝေဖန်လိုက်ပါတယ်အီဂျစ်နိုင်ငံမှာတော့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပြီးမှလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်ရခိုင်ပြည်နယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေကတော့ဆက်ပြီးတော့ဖြစ်ပွားနေသေးပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ဟ
ုတ်ပြပါခင်ဗျာအီရန်ဗဟိုဘဏ်ကိုတန်ခတ်ပိတ်ဆို့မှုအသစ်လုပ်လိုက်တာဟာနိုင်ငံတစ်ခုအတွက်အမြင့်ဆုံးအရေးယူမှုတစ်ရပ်ဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်
I think the strong person's approach
ကကုံဒူပြဝရိကစ်အကဒမ်အဝဟာဂတ်ချီခွတ်ခရကဝီဒါဘဝီချေ
ဒီအကြောင်းသတင်းလေးအပြီးမှာတင်ဆက်သွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍလေးဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အီရန်သောအင်္ဂလိပ်သင်ကန်းစာနဲ့စနေညတိုက်ရိုက်လေလံအစီအစဉ်စာရတွေကိုလည်းပြန်လည်နားဆင်ရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးအောင်ဗျာ
Saudi Arabia နိုင်ငံနဲ့ Arab ဆော်ဘွားများပြည်အောင်စု UAE တို့ကို American ကစစ်အင်အားနဲ့လေကြောင်းကာကွယ်စနစ်တွေထပ်ပြီးပေးပို့ဆစ်လွတ်ဖို့အတွက်သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ပေါ်မှာအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ် American တပ်တွေထပ်ပြီးဆစ်လွတ်ဖို့နဲ့စစ်လက်နက်တွေတိုးမြှင့်ပို့ဆောင်ဖို့သမ္မတ Trump ရဲ့ဆုံးဖြတ်ချက်ဟာပါတီကြီးနှစ်စလုံးပါဝင်တဲ့လွှတ်တော်နှစ်စလုံးရဲ့ဆန္ဒကိုရှောင်လွှဲဖို့ Trump အစိုးရအဖွဲ့ရဲ့နောက်ဆုံးကြိုးပမ်းမှုတစ်ရပ်ဖြစ်ပြီးဒါကလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်အခုလိုလှုပ်ဆောင်မှုသမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ရေးဝန်ကြီးမတ်ကအက်စပါနဲ့ပူးတွဲစီးဥစည်းချုပ်များရဲ့အလှည့်ကျဥက္ကဋ္ဌဂျိုးဆက်ဒန်ဖို့တိုကပင်တဂန်စစ်ဌာနချုပ်မှာတောက်ကြနေညကကြေညာလိုက်တာပါအခုလိုလှုပ်ဆောင်တာဟာကာကွယ်သဘောတဘာဝဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်ထဲ Sorry ရင်းနှံလုပ်ငန်းတွေအတိုက်ခိုက်ခံခဲ့ရတယ်လို့သူတို့ရဲ့လေကြောင်းနဲ့ဒုံးစနစ်ကာကွယ်ဆိုင်ရာအဆင့်မြင့်ရေးအတွက် Sorry နဲ့ UAE အရာရှိတွေရဲ့ပန်ကြားချက်ကို American ဘက်ကတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်တယ်လို့ကာကွယ်ဝန်ကြီး Esper ကပြောပါတယ်။ Sorry ရင်းနှံလုပ်ငန်းကိုတိုက်ခိုက်မှုမှာတာဝန်ရှိသူဟာအီရန်ဖြစ်တယ်လို့လည်း American ကဆက်ဆွဲပေမဲ့အီရန်ကတော့ဒါကိုငြင်းဆိုပါတယ်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်တဝက်မှာရဲစစ်ဆေးရေးဂိတ်တွေအများအပြားချထားတာကြောင့်စနေနေ့မနက်ပိုင်းလမ်းတွေပေါ်မှာရင်းအသွာအလာကျက်တဲနေပါတယ်။တောက်ချာနေညကဆန္ဒပြခဲ့ကြတဲ့နေရာတစ်ခုဖြစ်တဲ့တာဟီရီရင်းပြင်မှာတော့အဓိကရုပ်နှိမ်နင်းရေးကိရိယာတွေနဲ့လက်နက်ကန်ရဲနဲ့စစ်သားယာနဲ့ချီနေရာယူထားပါတယ်။သမရဟောင်းနေဖြစ်တဲ့ဟော့စနီမူဘာရက်နဲ့မိုဟာမက်မော်စီတို့ပြုတ်ကျစေခဲ့တဲ့အရင်ဆန္ဒပြပွဲတွေမှာလည်းတာရီရင်ပြင်ကိုဗဟိုချက်ပြုခဲ့ကြတာပါအခုဆန္ဒပြပွဲဟာဆိုရင်နှစ်နယ်ချီပြီးရဲတပ်ဖွဲ့ရဲ့တုံ့ပြန်ကင်တွယ်မှုအပေါ်ဆိုရင်ကြောက်ရွံ့မှုတွေကိုကျော်လွှားနိုင်ခဲ့မှုအဖြစ်တက်ကြွလှုပ်ရှားသူတွေအောင်ပွဲခံခဲ့ကြပြီးတမရအဒယ်ဖာတာ LCC အစိုးရကိုဆက်ပြီးစန့်ကျင်ဆန္ဒပြကြဖို့လည်းတိုက်တွန်းခဲ့ကြပါတယ်ပြီးခဲ့တဲ့တောက်ချာနေ့ညတုန်းကတော့အနည်းဆုံးမြို့၃ခုမှာပြည်သူတွေလက်မပေါ်ထွက်ခဲ့ကြပြီးစစ်စီးထွက်သွားအစိုးရပြုတ်ကြရည်ဆိုတဲ့စာရန်နေကန်ဆောင်ချီတက်ခဲ့ကြတာပါ။ကိုင်ရိုမှာတော့တနက်တန်တွေကြားခဲ့ရတယ်လို့မြေယူဘုံတွေလည်းဖောက်ခွဲခဲ့ပါတယ်။စနေနေ့ညမှာတော့မိသားစုဝင်တွေအဖမ်းခံရတဲ့အကြောင်းလူခွင့်ရေးလုပ်သားတွေထံကိုအကြောင်းကြားလာတဲ့မိသားစု166စုရှိတယ်လို့စီးပွားရေးနဲ့လူမှုအခွင့်ရေးဆိုင်ရာအီဂျစ်စင်တာကပြောဆိုထားပါတယ်။
တနင်္လာနေ့ကမ္ဘာတစ်လောက်ရာသီဥတုဖောက်ပြန်မှုဆိုင်ရာညီလာခံချင်းပါရမှာပါဝင်ဆွေးနွေးဖို့အတွက်ကုလသမဂ္ဂကလူငယ်တက်ကြွလှုပ်ရှားသူ900ကိုဖိတ်ခေါ်ထားသလိုဒီကိစ္စကိုအရေးယူဆောင်ရွက်ကြဖို့ကမ္ဘာတွန်းလူပေါင်းတန်းနဲ့ချီးပြီးဆန္ဒပြနေကြချိန်မှာပဲကမ္ဘာကြီးပုံနှိမ်မှုကိုဖြစ်စေတဲ့ဖန်လုံရင်တန်းကိုထုတ်လွှင့်မှုထိထိရောက်ရောက်လျှော့ချရေးအတွက်သူ့ရဲ့နိုင်ငံရဲ့စံနမူနာယူဖို့ဒိမ့်မတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်စနေကြောကာလလောက်တန်းဖန်လုံရင်တန်းွေထုတ်လို့မှုရာနှုန်း80လောက်ရှော့ချဖို့လုပ်နေတဲ့ကဘာကြီးအနေနဲ့သူ့နိုင်ငံရဲ့လုဆောင်မှုကိုနမူနာယူစေချင်တယ်လို့ကုလသမဂ္ဂညီလာခံတက်ဖို့နယူးယောက်ကိုရောက်နေတဲ့ဒိမတ်နိုင်ငံရာသီဥတုနဲ့စွန့်ရဆရာဝန်ကြီးဒန်ဂျွန်ဆန်ကပြောပါတယ်ကဘာပေါ်ကဖန်လုံရင်တန်းွေထုတ်လို့မှုအများဆုံးနိုင်ငံတွေဖြစ်တဲ့တရုတ်အမေရိကန်နဲ့အိန္ဒိယတို့နဲ့ရှင်ရင်ဒိမတ်နိုင်ငံက3.7%ရာနှုန်းတာထုတ်လွှတ်တာကြောင့်တိတ်ကိုသိမြင်နေပေမဲ့ဒိမတ်နိုင်ငံကဖန်လုံရင်တန်းွေထုတ်လို့မှုအောင်းအောင်းမြင်မြင်ရှော့ချနိုင်တယ် go aja lazibu mule nelu piobare. Yadiru papia mugo, lunga in the selaga sa, luritri tala, jabime. Taha ludarijam, home hog, danya, pituri, shine de lu piobare. Tabime mukam yiji murine to pintan and mungan with the power, pitan, yemi, chonga cha, dajam. Demalunanga numa so jiga borima, the power, winching with tamu taduri, usabi, yuichala, tuyaraba. Dilogabana TV loa me kisa muri to American Nanganua Usamu Miolendalo. Yadiru Saya Pari the Botuni Jaga, no Tatarago, Pian Sensabo, Tingmane, Uroba Mahamedriga, Miolin Tare Lule Piobari.
American Democrat Party and Natam Nasepine, Party Tamara Gosele Lampilla Naidu, Dutia Tamara Hound Joe Biden, yet Tapia to go so nice as Evo. Ukraine Tamara Dine, Telephone Sato, Piosumu, Dream, American Tamara Donet Tranga, they don't get it, so they associated with Trouble Labby. Tamara Tranga, or Ukraine Tamara Dine, Sato, Piosumu, Dream, Ba, Ma, Yumam, Shibulu, Ninsu, Tabari. ထပ်နှစ်ဆယ်ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးမှုတွင်မှအဓိကပြိုင်ဘက်ဖြစ်လာနိုင်တဲ့ကိုယ်စားလှယ်လောင်းပျက်စီးရာပျက်စီးကြောင့်ကြံစည်မှုမှာနိုင်ငံခြားခေါင်းဆောင်တဦးနဲ့ညှိဖို့ကြိုးစားမှုအဖြစ်ဒီမိုကရက်တစ်ဘက်ကပုံဖော်ပြီးသမ္မတဖန်ထရန့်ကိုဝေဖန်ကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီနဲ့ဇူလိုင်လ20ရက်နေ့ကဆက်သွယ်ပြောဆိုမှုဟာအားလုံးအ Liliu Shutapi, Tunapata Yeno, Mamma Gandrini, Pandire, Lule, the Matranga, Suswebari. Joe Biden got up to go, so Nancy needed Soya Shinigo, Pesha Pipo, Ukraine Soyago, Dansu get it, Jam. Dilom Low Yeno, American backup beaming, Wujipabana, Miabiago, Jamam, Hopulo, Bio get it, Suradrigo, a true young Trin, the Marine, Trin Trinet, through ye better than Democrat Party Ruga, Tana and the Lau Leshan Lunijabi, two Jamri Guru, Lojan Pandija, and Lutamra Tranga, Jita Giraba.
American than Manapa Yamavada season ago, Manet Chanaigani Conanariti, Linomida Nestle, Kilohats, Tinne Ditonia, Linomida Lise, Kilohats, Conle Ditonia, Linomida Nazette, Kilohats, Nashi Kongane, Linomida Diagoze, Kilohats, Dinga Kongarogani, Tolent Binivarisha.
The American thing, I'm an accountant to go sell it in anybody. You can't be a booty on your name, she did. Saka, Kasanga, Tama, Tana Joko. You can't let me get a point. You got Taujani, Nanny Banga, Lenny, Chirin, a pick at Taka Kirillo, Tamro Gawi, Uzi Jo Yunga, sending him at Rentopia Mari. She take him with Tana Joko and in all the lima, Lenny, Gigi, to Jaya, Bogway, get it. Then I do the show she be Sau Nang, a Piacimu, she did, Lupio Bari. Tabi met Eba when your boy Mohammed don't work at Dinik, don't he pick at your set hammer. Pijang, Taujan Niga, Virginia Jet Topian Keraba, Sunny Niga, Jidira Munirega, second to Kuma, let Bogwamu to Ku Pipa Kerelu Tidangan Niga Piovani, Yamasitaka Tatari, Tensanare, Ganto, Yen, Sekangu, Galajima, Bombok, Tapi, Bombok, Pipikamujang, Diana Lukandu, and Mumo Yoda Ute Song Kerelu Tidanga Piovani, Pian Sajet and Nemo de Petta, Piapo, UAB, Dinikonti, Tosis and Tekamu Yetamelu, Dilmima.
เนซะอฉิไซตันดะแลนดะไกนพั่วต้งบึกกะตอกจันนี่จินญาเจ็ดทุบเปลี่ยนเกราบะตํารอเบกกะนอกซ้องจิงปิยะยีตะจินญาเจ็ดทุบเปลี่ยนทารากะรอสัตตมัน 반다이ရေလုပ်ငန်းတွင်နဲ့အချက်အချာဟောင်ကောင်ကျွန်းမှာဒီမိုကရေစီလိုလာတဲ့စံကျင်ဆန္ဒပြမှုတွေကတုံးလာကျော်လာခဲ့ပြီဖြစ်ပါတယ်။ဟောင်ကောင်ရဲ့အစွန်ဖျားမျိုးတစ်ခုဖြစ်တဲ့ကျူမောမှာကျန်းကျန်းတန်းတန်းလှုပ်ရှားသူတချို့ကိုရဲတပ်ဖွဲ့ကမျက်ရည်ယိုဖုံးနေတဲ့ပြစ်ပေါက်ခဲ့တယ်လို့ရာဘာချီနယ်လည်းပြစ်ခတ်ခဲ့ပါတယ်။စံနာပြသူတချို့ကလည်းရဲတွေကိုအုပ်ခဲတွင်နဲ့ပြစ ဒီနေ့ရေရဲတပ်ဖွဲ့ဘက်ကထင်းထင်းသိမ်းသိမ်းရှိဖို့တောင်းဆိုခဲ့တဲ့ထင်ရှားတဲ့တက်ကြွလှုပ်ရှားသူအသက်86နှစ်အရွယ်ဦးလေးချန်ဓမ္မဖုတ်လေအဖိုးချန်လို့ခေါ်တဲ့သူကိုရဲတွေကမျက်ရည်ယိုဓာတ်ငွေတုံတားစီခဲ့တဲ့ဗီဒီယိုပြန့်နှံ့ခဲ့ပြီးတဲ့နောက်ဒီကိစ္စကိုဆန္ဒပြသူတွေကမကြေမနက်ဖြစ်ခဲ့ကြတာပါ
ရနိုင်ငံရှီယာရီရဲ့ဘာသာရေးမြို့တော်ကာဘာလာမှာလူပေါင်း၁၂ဦးသေဆုံးခဲ့တဲ့ဘုံးပေါက်ကွဲမှုကိုသူတို့လှုပ်ဆောင်တာလို့
အီရန်နိုင်ငံမှာရှီယာရီစုဝေးချိန်မှာပြစ်မှတ်ထားတိုက်ခိုက်လေရှိတဲ့ဆူနီအစွန်းရောက်ဖွဲ့ကိုတုံးနှစ်လောက်ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ပြီး၂၀၁၀ခုမှာတော့ဒီအိုင်အက်အစွန်းရောက်တွေကိုချိန်မှုန်းနဲ့စစ်ပွဲအောင်နိုင်ကြောင်းအီရတ်ကကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်သူ့ကိုဝင်ရောက်တိုက်ခတ်နေတဲ့အပူပိုင်းမုန်တိုင်းတစ်လုံးဖြစ်တဲ့အီမဲလ်ဒါကြောင့်
Texas ပြည်နယ်နဲ့လူစီယာနာပြည်နယ်တို့မှာရေကြီးမှုတွေနဲ့ကြုံတွေ့နေရပြီးတေဆုံးသူ၅ဦးရှိတယ်လို့Texas ပြည်နယ်အာဏာပိုင်တို့ကပြောပါတယ်။
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းစာတစ်ပုဒ်ကိုရင်ဆုံးတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ဗဟိုဗန်အပေါ်မှာနှံခတ်ပိတ်ဆို့မှုအသစ်ချမှတ်ကြောင်းတောက်ကြနေ့ကကြေညာလိုက်တာဟာနိုင်ငံတစ်ခုအပေါ်နှံခတ်ပိတ်ဆို့မှုတွေထဲမ မှုကိုတုတ်ပြန်ရမှာတော့စီးရရအရေးယူမှုကိုအမေရိကန်သမ္မတအနေနဲ့ရှောင်ရှားခဲ့ပုံရတယ်လို့သုံးသပ်ကြပါတယ်။ VOA အင်ဂျူရောသတင်းတော့ပက်စီဝီရာကူဆွာရာရဲ့သတင်းကိုတော့မတ်တင်ဂီထိုက်ပြောပြမှာပါ။
ဆော်ဒီအာရေဗျရဲ့ရေနံလုပ်ငန်းတွေအပေါ်ဒုံးကျည်တွေမောင်းတူမဲ့ဒရုန်းရှင်တွေနဲ့တိုက်ခိုက်ခံရပြီးတဲ့နောက်အပြက်စီးတွေကိုသတင်းထောက်တွေကိုပြသခဲ့ပါတယ်။ရီမင်းချေဆိုင်ဟူတီသဘုံတွေကတိုက်ခိုက်မှုဟာသူတို့လက်ချက်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကတော့အီရန်အပေါ်မှာအပြစ်ဖို့ထားပြီးအီရန်ဘက်ကတော့ဒီအချက်ကိုညှင်းဆို့ထားပါတယ်။အမေရိကန်ဘက်ကအီရန်ဗဟိုဘက်အပေါ်မှာဒဏ်ခတ်ပိတ်ဆို့မှုသစ်ချမှတ်ပြီးတုံ့ပြန်ပါတယ်။ဒါပေမဲ့လည်းပြည်ပမှာစစ်ပွဲဆင်နွှဲတာတွေအဆုံးပိုင်ရင်နဲ့စီးယုံလှုပ်ရှားနေတဲ့သမ္မတထရန့်ကတော့စစ်ရေးအရာအရေးယူရေးအပေါ်သတိထားနေပါတယ
်။ I think the strong person's approach and the thing that does
ခိုင်မာအကောင့်သူအနေနဲ့ချင်းကတဲ့နေရာမှာခိုင်မာပြတ်သားမှုကိုပြတ်သားတဲ့နေရာမှာအနည်းငယ်သတိထားပါတယ်။တခြားနည်းလမ်းနဲ့ဆိုရင်တော့ပိုပြီးလွယ်ကူပါတယ်။အီရန်အနေနဲ့လည်းသူတို့ဘက်ကမစင့်တော်တာကိုလှုပ်ခတ်ရင်အချိန်မရွေးခံသွားရနိုင်တယ်ဆိုတာသိထားသင့်ပါတယ်
။အခုဒဏ်ခတ်ပိတ်ဆို့မှုဟာဆိုရင်အီရန်ရဲ့တော်လှန်ရေးပြည်ဆောင်တပ်ကိုထောက်ပံ့နေတဲ့ရန်ပုံငွေရန်တရားကိုပြစ်မှတ်ထားဆောင်ရွက်တာဖြစ်ကြောင်းအမေရိကန်ဗန္နာယုတ်ဝန်ကြီးစတီဗင်မီနူချင်ကလည်းပြောပါတယ်
။ So this will mean no more funds going to the RGC.
ဒီလိုဆောင်ရွက်ချက်ကြောင့် IRGC ဒါမှမဟုတ်လေထောက်ပံ့ထားတဲ့အကြမ်းဖက်လုပ်ရက်တွေပေါ်နောက်ထပ်ရမုံငွေမပေးနိုင်တော့ဘူးဆိုတဲ့သဘောတက်ရောက်ပါတယ်။နောက်ပြီးဒါဆိုရင်ရေနံအပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ဗဏ္ဍာရေးဖွဲ့စည်းတွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေအပြင်ထပ်ပြီးဒဏ်ခတ်ပိတ်ဆို့မှုဖြစ်ပါတယ်
။2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်နဲ့ဖယ်ရှားပေးခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်သမ္မတထရန့်အစိုးရက2018ခုနှစ်ကအီရန်အပေါ်ပြန်လည်ချမှတ်ခဲ့ပြီးတဲ့နောက်ထိခိုက်ခဲ့တဲ့အီရန်စီးပွားရေးအပေါ်အခုဗန္ဒာရေးအရာထပ်ပြီးဖိအားပေးမှုကအလုတ်ဖြစ်ပါမလားဆိုပြီးသုံးသက်သူတချို့ကတန်တရာရှိနေကြပါတယ်။ Middle East Institute ရဲ့အီရန်အရေးကျွမ်းကျင်သူ LS Batankha ကအခုလိုပြောပါတယ
်။ The way the Trump administration has kind of taken the carrot and stick strategy and
Trump အစိုးရအနေနဲ့စူပေးဒံပေးစနစ်မျိုးဖြစ်ပြီးဒံပေးမှာတော့သိပ်ပြီးထင်းထင်းထင်းထင်းဖြစ်နေတဲ့အတွက်ကြောင့်လူကျင်တဲ့ရလမျိုးမရနိုင်ပါဘူး။
နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကဆော်ဒီအာရေဗျာနဲ့အရက်ဆော့ဘွားများပြည်ထောင်စုတို့ကိုသွားပြီးအီရန်အပေါ်ဘလို့တုံ့ပြန်မလဲဆိုတာကိုမဟာမိတ်တွေနဲ့ဆွေးနွေးပြီးပြန်ရောက်လာချိန်ပြီးခဲ့တဲ့တောက်ကြနေ့တုန်းကသမ္မတထရန့်ရဲ့လွန်ဂျုံရေးကောင်စီကတုံ့ပြန်ရေးနည်းလမ်းတွေကိုဆွေးနွေးခဲ့ကြတယ်လို့လည်းဆိုပါတယ
် I think I'll be able to give the president some
ကျွန်တော်တို့အနေနဲ့ဘလို့ရှေ့ဆက်လုပ်ကြမလဲဆိုတာနဲ့ပတ်သက်ပြီးအရေးကြီးတဲ့အချက်အလက်တချို့ကိုသမ္မတကိုပေးနိုင်မယ်လို့ကျွန်တော်ထင်ပါတယ်
အီရန်သမ္မတဟက်ဆန်ရူဟာနီနဲ့နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဘက်ဇာရစ်တို့ကတော့ဒီသတင်းပတ်မှာပဲကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုနယူးယောက်ကိုရောက်ရှိလာမှာပါကုလသမဂ္ဂအထွေထွေညီလာခံဘေးဘက်မှာအမေရိကန်သမ္မတထရန့်နဲ့အီရန်သမ္မတရူဟာနီတို့တွေ့ဆုံမယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေရှိနေပေမဲ့အခုတော့ဒီလိုဖြစ်လာမဲ့ပုံမရှိပါဘူးရှင်
မတ်တင်ကြီးတိုင်တင်ပြခဲ့တာပါထိုင်းမြို့မှာနေဆက်မြဝတီမြို့မှာတရုတ်နိုင်ငံသားတွေရဲ့တရားမဝင်လုပ်ရအကြောင်းမတင်ဆက်ခင်မှာအပတ်စဉ်ကဏ္ဍတွေကိုပြောပြသွားမှာဖြစ်ပါတယ်ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့စပါမယ်အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမတာပြည်သူအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်လာနိုင်တာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ်
တတော်အစီအတန်းနိုင်ကြမှုနဲ့တတော်ပြုံးပြီးမှုခံတားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းတတော်လုပ်ငန်းတည်ထောင်မှု1995ကညွှန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှပြည်သူတွေတစ်တော့ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2016မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။တစ်တော့တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2016ညွှန်ကြားချက်ပြတ်ပြဲသွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်းတစ်တော့ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်။ဒေသခံပြည်သူအတွက်သစ်တော်ဆိုင်ရာလူအချက်ဖြစ်စီရာမှာအလို့အခိုင်ပေါ်လာပြီးစီးရင်မှုညွန်နေရေးသစ်တော်ဧရိယာတိုးပွားရေးသစ်တော်စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့သစ်တော်ပြုံးတည်မှုကာဝေးရေးစတာတွေဖြစ်ပါတယ်။ရည်ရွယ်ချက်တွေကိုအကောင်အထည်ဖော်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ
်။ပြည်သူအစုအဝေးပိုင်းသစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနဖြစ်ပါလေ။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာရန်အရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း၅သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဒလိထုံးစံအရထိန်သိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရေတော်စရတီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတစ်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်2020မှာအစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်ရခိုင်ပြည်နယ်တောင်ပိုင်းဂွားမြို့နယ်မှာရွာဆိုင်ရှိရွာအတွက်အစုအဖွဲ့ပိုင်းတစ်တော်ဧက1000ကျော်ရဖို့တစ်တော်ဦးစီးဌာနဒေသခံအယက်သားအစိုးရအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တက်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်ပုံကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စလဲတွေကိုတင်နှံပေးပြီးတက်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရိုးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရိုးမှရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်သူရဲ့ခေါင်းဆောင်မှုသွားရင်ပေါ်မှာမူတည်ပါလေ2019မှာအစုအဖွဲ့ပိုင်းတည်တော်လုပ်ပိုင်ခွင့်ရပြီးမကြာမီကြီးလုံငန်းစတင်နိုင်တာပါပဲဒေသခံလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတည်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်အစုအဖွဲ့ပိုင်းတည်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကံမှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတည်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတတော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်လက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တတော်ဦးစီးဌာနမှတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြှင့်တင်ဖို့ဤပညာနဲ့စီဝါရေးပညာသင်တန်းနေပေးနိုင်အောင်တရဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်အစုအဖွဲ့ပိုင်းတတော်ဆွဲပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ ဝေသူနဲ့ချိတ်ဆက်ဖို့လိုပါတယ်။လုံငန်းအရင်းအနှီးရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်။လုံငန်းကွန်ရက်ရှင်းတန်ကြီးထွားလာဖို့လည်းအရေးကြီးပါတယ်။ဒါလို့လုံငန်းဆိုင်ရာကိစ္စတွေမှာစစ်တော်ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်။ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းစစ်တော်လုပ်ငန်းချိတ်ဆက်မိအောင်စစ်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အတိအကျဖော်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့၄လမေလ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်။ဒေသကပြည်သူအစုအဖွဲ့ပိုင်းစစ်တော်လုပ်ငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လည်းတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာပေါ်ပြထားပါတယ်။ဒါကြောင့်အစာကောင်းမှအနောက်ပြေချာဆိုသလိုအစဉ်အခါတိုင်းရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီတွင်ပါ English American Side Ganda မှာမြန်မာသတင်းလောကမှာတုံးနှုံနေတဲ့ idiom အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
too close to call
ဖြစ်ပါတယ်စာလုံးပေါင်းက too too ကလွန်ကဲမှုကိုပြတ်တာတာ close close ကနီးကပ်တာ too call to call ကခေါ်တာဆိုတော့သူခွင့်ရဲ့တိုက်ရိုက်ဒီပဲကခေါ်ဖို့ရာတိတ်နိကနေတာဖြစ်ပါတယ်။ဒီအတုံးဆင်းတက်လာတာကအာကစားပွဲကလို့ဆိုပါတယ်။ idiom ဆိုတဲ့ word ဒီပဲကပြိုင်ပွဲတစ်ခုမှာရှင်ပြိုင်သူနှစ်ဦးကြားဒါမှမဟုတ်အသင်းနှစ်သင်းကြားဘယ်သူကနိုင်မယ်ဘယ်အသင်းကနိုင်မယ်ဆိုတာအသေးချာပြောနိုင်ဖို့ခက်ခဲတဲ့အခြေအနေမျိုးမလွယ်တဲ့အခြေအနေမျိုးကိုဆိုလိုတာဖြစ်ပါတယ်။အလားတူရွေးကောက်ပွဲတွေမှာအနာရနဲ့အတိုက်ခံပါတီဖက်စလုံးတို့ကအားကောင်းနေဆိုရင် exit polls လို့ခေါ်တဲ့မေယုံအထွက်ကောက်ခံတဲ့စစ်တမ်းတွေကိုအခြေခံပြီးကြိုတင်ခန့်မှန်းကြရမှာတော့အခြေအနေဖြစ်လို့ရင်ဘယ်ပါတီနိုင်မယ်ဘယ်သူနိုင်မယ်ဆိုတာပြောဖို့စောလုံးနေတဲ့အနေအထားမျိုးမှာ too close to call လို့ရည်ညွှန်းသုံးလို့ရှိပါတယ်။ဒီအတုံးကို September 19ရက်နေ့ကအစ္စရေးနိုင်ငံမှာ6လအတွင်းဒုတိယအကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်ဘင်ဂျမင်နန်တန်ယာဟူရဲ့လီဂုတ်ပါတီနဲ့အစ္စရေးစစ်တပ်ကြီးကဲဟောင်းဘင်နီဂန့်ရဲ့ဘိုဝါဒီဘလူးအန်ဝှိုက်ပါတီတို့အခြေအနေရှင်ပြန်ခဲ့ကြရမှာမဲယုံထွက်ကနဦးကောက်ခံတဲ့စစ်တမ်းတွေရအစိုးရဖွဲ့နိုင်လောက်အောင်အဓိကပါတီကြီး200တို့ကကိုယ်စလဲအရေးအတွက်အနိုင်ရဖို့မရှိပဲထိုစဉ်ကမဲတွေလည်းဒီအတွက်နေစေအချိန်ဖြစ်တဲ့အတွက်ကြောင့်ဘယ်သူနိုင်မဲဆိုတာခံမရဖို့ကတိတ်ခဲနေတဲ့အတွက်ကြောင့် Wall Street Journal ရဲ့သတင်းစာကြီးကIsrael's elections too close to call after first exit polls ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ The basketball game was too close to call. Only in the last minute did the home team win by scoring 4 straight points.
ဘတ်စကတ်ဘောပြိုင်ပွဲကအခြေအနေမှုဘယ်အသင်းအနိုင်ရမယ်ဆိုတာခံမှန်းဖို့ခက်နေတယ်။နောက်ဆုံးအချိန်ကမှအင်ရှင်အသင်းကနောက်ထပ်လေးမှဇက်တိုက်ရသွားလို့အနိုင်ရသွားတယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပါ
။ The basketball game was too close to call. Only in the last minute did the home team win by scoring 4 straight points.
ကုဒုဒိယတင်ပြပေးမယ် idiom အသုံးကတော့
cold shoulder
ဖြစ်ပါတယ်ဆာလုံးပေါင်းက cold cold ကအစ်စတာ shoulder shoulder ကပခုံးဖြစ်ပြီးစကုခွင့်ရဲ့တိုက်ရိုက်ဒီပေကအစ်စတဲ့ပခုံးဖြစ်ပါတယ်ဒီအတုံးဆင်းတက်လာတာကတော့ရှီတုံးကတမန်အဖြစ်လူတွေအနေနဲ့ကိုယ်အင်ကိုလာတဲ့ဧည့်သည်ကိုချူးမိမယ်ဆိုရင်ချက်ပြီးသားစိတ်ပခုံးသားကိုပူပူနွေ့နွေ့နှမီးကျွေးတတ်ကြပြီးမယ်မကြိုက်တဲ့ဧည့်သည်ကိုဧကန်ရင်တော့ချက်ပြီးသားစိတ်ပခုံးသားကိုပြန်မနှွေးပဲအေးတိုင်းကျွေးတဲ့ဒလိကဏီဒီအတုံးဆင်းတက်လာတယ်လို့ဆိုပါတယ်။ဒ idiom ကိုပေးတယ်လို့အဓိပ္ပာယ်ရတဲ့ give ဆိုတဲ့ကရိယာနဲ့တွဲပြီး give the gold shoulder လို့သုံးလို့ရှိပါတယ်။ idiom တော်မှအဓိပ္ပာယ်ကတော့လူတူကို80 80ဆက်ဆန်းတာဖော်ဖော်ရွေးရွေးမရှိတာလှိုက်လိုက်လေလေမဆက်ဆန်းတာနှုတ်မဆက်တာမတိကြောင်ဆောင်တာခတ်စင်စင်ခတ်ခွာခွာနေတာအဖက်မလုပ်တာမျိုးဖြစ်ပါတယ်။ဒီသုံးဝင်ဣသရေလကပွဲနယ်ပဲပတ်သက်ပြီးခုနောက်ဆုံးရလဒ်တွေရရရှိဝင်ကြီးချုပ်နန်တန်ယာဟူရဲ့ Liquid Party ကကိုယ်စားလှယ်30တနရာရပြီး Israel စစ်တပ်အကြီးအကဲဟောင်း Benny Gantz ဦးဆောင်တဲ့ Blue and White Party ကကိုယ်စားလှယ်33နရာရလို့ကိုယ်စားလှယ်120ရှိတဲ့ Israel Knesset ထွက်တော်မှာအစိုးရဖွင့်နိုင်ဖို့ကိုယ်စားလှယ်နရာ60တနရာမရခဲ့ကြတဲ့အတွက်ညွန်ပေါင်းအစိုးရဖွဲ့ဖို့ကြိုးပမ်းကြရမယ့်အနေအထားမှာရောက်နေသလိုနန်တန်ယာဟူသာအစိုးရမဖွင့်နိုင်ပဲဝင်ကြီးချုပ်ယာလူကပြုတ်ရင်အဂရီလိုက်စားမှုစပစ်ဂျက်နဲ့ရည်ရွယ်ခံရမှုကိုရင်ဆိုင်ရမှာဖြစ်တဲ့အတွက်လက်ရှိဘေးကျနန်းကျဖြစ်နေတဲ့နန်ဒန်ယာဟူကိုအရင်ကသူ့မိတ်ဆွေခေါင်းကြီးလို့ပြောခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်ရှိမှာသူ့လေးထားတာကအမေရိကန်နဲ့အစ္စရေးကြားနှစ်နိုင်ငံဆက်ဆံရေးသာဖြစ်တယ်လို့ပြောခဲ့တဲ့အတွက်နန်ဒန်ယာဟူပေါ်ခက်ဆင်းဆင်းဆက်ဆံနေပုံရတယ်ဆိုပြီး The Washington Post တင်စာကြီးမှာ Our relations are with Israel.Trump appears to give Netanyahu the cold shoulder. ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာလေးလာကြည့်ကြရအောင်ပါ
။ Mary gave John the cold shoulder at the party last night. She must be angry with him.
Mary ကညကပါတီပွဲမှာ John ပေါ်ခက်ဆင်းဆင်းနေခဲ့တယ်။သူစိတ်ဆိုးနေလို့ဖြစ်နိုင်တယ်လို့ဒီပေရပါတယ်။ဦးမောင်နောက်တစ်ခါလည်လာကြည့်ကြရအောင်ပ
ါ Mary gave John the cold shoulder at the party last night. She must be angry with him.
ခုနောက်ဆုံးတင်ပြပေးမယ် idiom အသုံးကတော့
to be cornered by
ဖြစ်ပါတယ်စာလုံးပေါင်းက TOTBEB to be CORNERED to be cornered ကကြောင်ပိတ်မိနေတာပြီးပါဘိုင်ကနှစ်ဖြစ်ပြီးစကူခွန်ရဲ့တိုက်ရိုက်အဓိပ္ပာယ်ကတစ်ခုခုနဲ့ကြောင်ပိတ်မိနေတာဖြစ်ပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကလည်းတိတ်မကွာလှပါဘူး။ကြောင်ပိတ်မိနေပြီးထွက်ပေါက်မလွယ်တာ၊ဘေးကျနန်းကျဖြစ်နေတာ၊ကြာရမရဖြစ်နေတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးကိုဆာအူဒီအရေဗျရဲ့ရေနံတွင်းကြီးတွေကိုမကြာသေးမီကမောင်းသူမဲ့ drone ရင်စင်းပြင်းဒုံးကျည်တွေတိုက်ခိုက်ခံရမှုကြောင့်ကမ္ဘာရေနံစည်းနှုံးထုတ်တဲ့သွားတယ်လို့အီရန်ဘက်ကမှောင်ရိပ်ခိုးပြီးပြစ်ခတ်ခဲ့တဲ့ဆိုတဲ့အထောက်အထားတွေလည်းထွက်ပေါ်လာတဲ့တွေ့အီရန်နဲ့နျူကလ িয়ার နဲ့ကိစ္စအငင်းပွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မင်းနဲ့ဒီကိစ္စနဲ့ပတ်သက်လို့အီရန်နဲ့စစ်ပဲတိုက်ရမလားဘယ်လိုတုံ့ပြန်ရမလဲဆိုတာကိုဆုံးဖြတ်ဖို့အကြက်ရိုက်နေတဲ့တွေ့ Bloomberg.com မှာ Trump is cornered by the Saudi drone attacks ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ဥပမာလေးလာကြည့်ကြရအောင်ပါ
The thief was cornered by police, so he quietly gave himself up.
ရဲကတခိုးကိုကြောင်ပိတ်မိလိုက်တဲ့အတွက်တခိုးလည်းအသာတကြီးအဖမ်းခံလိုက်တယ်လို့ဒီပေရပါတယ်။ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပါ
။ The thief was cornered by police, so he quietly gave himself up.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
too close to call.Cold shoulder to be cornered by.
တို့ဖြစ်ကြပါလေ။နောက်တဲ့င်းပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်။ American idiom တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ပို့ချခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့ VOA ဒိုင်းရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်မှုရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ချိန်ည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA အမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9839လိုင်းနိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းမထုတ်လွှင့်ခင်မှာမြန်မာပြည်ဆိုင်ရာသတင်းတပုတ်ကိုလည်းတင်ဆက်ချင်ပါတယ်။ထိုင်းမြန်မာနယ်စပ်မြဝတီမြို့ကိုတရုတ်နိုင်ငံသားအများအပြားဝင်ရောက်နေကြပြီးစီပင်ကအခွင့်ပြုချက်မရှိဘဲတရုတ်စားတောက်ဆိုင်ဖွင့်တာတရုတ်အရောင်းဝယ်ဆိုင်တွေများပြားလာပြီးတဲ့နောက်တရားမဝင်နေထိုင်တာတွေစီးမဲ့ကမ်းမဲ့နေထိုင်တာတွေများပြားလာတာကြောင့်ဒေသခံတွေမကြေမနက်ဖြစ်ရာကနေတရုတ်စားတမ်းပါဆိုင်မှုတွေကိုစီပင်သာယာရေးကော်မတီကနေလူထုနဲ့ပူးပေါင်းပြီးတော့စက်တင်ဘာ20ကစပြီးလိုက်ဖြုတ်သိမ်းနေပါတယ်။ထိုင်းအခြေစိုက် VOA တဲ့နောက်မအေးမှသတင်းပေးပို့တာပါ။
ထိုင်းမြန်မာနယ်စပ်မြဝတီခရိုင်ရွှေပုဂ္ဂိုလ်လို့ခေါ်တဲ့ကရင်နယ်ကောက်တပ်သားများပိုင်ဆိုင်တဲ့နေရာတွေမှာတရုတ်လူမျိုးများအတွက်အခန်းကြီးအိမ်ယာစီမံကိန်းတွေစောက်လုပ်ဖွင့်လှစ်ထားပြီးချိုင်းနာတောင်တရုတ်တန်းဖြစ်စတင်လုပ်ဆောင်နေတာပါ။အဲ့ဒီနေရာကနေတစဉ်မြဝတီမြို့ထဲမှာလည်းကဘာလက်ခီးသွားတရုတ်လူမျိုးများနဲ့နိုင်ငံသားများဝင်ရောက်လာမှုတွေများလာပြီးစားတောက်ဆိုင်တွေမှာလည်းကွန်ပျူတာမရပဲဖွင့်တာတွေလုပ်လာတာကြောင့်စီပင်သာယာရေးကော်မတီကဦးဆောင်ပြီးတရုတ်စာရန်ပါဆိုင်ပုတ်တွေဖြုတ်ချရတယ်ဆိုပြီးရောက်ရီခရိုင်ဥက္ကဋ္ဌဦးသေးဆောင်ကပြောပြပါဗျာ
။ဈေးဆိုင်ကတော့သူရောင်းရဆိုရင်သူကြော်ညာပြီးတော့ရောင်းတာပေါ့ရောင်းတဲ့အခါမှာသူကကြော်ညာတွေလိုက်ကတော့ကြော်ညာခွင့်ပြုရမဖြစ်ကျွန်တော်ကတ်လို့မရဘူးလေခင်ဗျာ။ဟိုစီပင်သာယာကော်မတီရှိတယ်စီပင်သာအထောက်အပံ့ဖွဲ့ရှိတယ်အဓိကသူတို့မှလုပ်ပိုင်ခွင့်ရှိပါခင်ဗျာ
။ဟုတ်
ကဲ့။အဲ့ဒါတော့စီပင်သာအထားတာပါခင်ဗျာ။
ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာနိုင်ငံသားသားကဘာနဲ့ခီးသွားတွေဝင်ရောက်လာမှုတွေများလာတယ်လို့လည်းခရိုင်ဥက္ကဋ္ဌကဆိုပါတယ်။အဲ
ရတဲ့ဆိုင်တော့ကျွန်တော်တို့ခီးသွားတော့များလာတော့ဗောအဲ့တော့ကျွန်တော်တို့ကတော့အမ်ခီးသွားလုပ်ငန်းနဲ့ဆက်သက်တဲ့ဆန်တော့ဟိုတယ်ဗော
။ဟုတ်ကဲ့။အဲ
ဟိုတယ်ဒီဆန်များဖွင့်နိုင်အောင်အခုရက်ပေးနိုင်အောင်တော့ကျွန်တော်တို့ဆွမ်းထားပြီးသားဖြစ်ပါတယ်ခင်ဗျာ။အဲ့ဒီမှာတို့နိုင်ငံသားတော့သူညအိမ်မှာဆိုတော့ဟိုတယ်မှာပဲတည်လို့ရတော့ကျန်တာတော့တည်လို့မရဘူးခင်ဗျာ
အခုလောလောဆယ်မှာတော့တရုတ်နိုင်ငံသားတွေအများပြားနေထိုင်နေတဲ့တရုတ်တန်းအရာတွေကတော့ဆက်လက်တိစောက်နေတာတွေရှိပြီးမြောက်ရီမြို့ထဲမှာလည်းတရုတ်တွေကစီးကမ်းမဲ့မစင်စွန့်တာတွေအပေါ့သွားတာတွေရန်ကားတာတွေဖြစ်လာတာကြောင့်မြို့ကန်တွေနဲ့ပြဿနာတွေဖြစ်နေရတာပါဒီအတွက်အရေးယူမှုတွေကတော့ရှိနေတယ်လို့လည်းဆိုပါတယ
်စီးကမ်းဖောက်ပြတာလည်းရှိတယ်ခင်ဗျာတရုတ်ရဲ့တက်ကက်တွေတော့မှမရှိပါဘူးခင်ဗျာ
ဟုတ်ကဲ့
နိုင်ငံသားနဲ့ပတ်သက်ရင်ရင်းနှီးမြှုပ်နှံမှုတွေကျွန်တော်တို့ဖိတ်ခေါ်တယ်တို့လည်းသိခေါ်တယ်ဝင်ရောက်မှုအစည်းအဝေးကြဖြစ်တယ်ဆိုရင်ကျွန်တော်တို့ဆောင်ရှောက်မယ်စီးရမ်းမလိုက်နိုင်တော့တည်နေကြလားမဆိုပါတည်ရမှာမဟုတ်ပါဘူ
းဟုတ်ကဲ့
တို့အရေးကြီးပါမတောင်းဝန်ရှိ
စက်တင်ဘာလ15ရက်နေ့ကတော့မြို့ကန်ဒီပါဝင်တဲ့ကော်မတီတစ်ခုဖွဲ့စည်းပြီးနိုင်ငံသားတွေဝင်ရောက်လာမှုတွေကိုစီစစ်ပေးဖို့တရုတ်စာတမ်းပါဆိုင်ပုတ်တွေကိုဖြုတ်ချပေးဖို့တောင်းဆိုခဲ့ပြီးဆန္ဒဖော်ထုတ်မှုတွေလုပ်မယ်ဆိုပြီးပြောဆိုထားပါတယ်ဒီနောက်မှာတော့မြို့နယ်စီပင်တရားရေးကော်မတီရဲ့ဦးဆောင်မှုနဲ့တရားမဝင်တရုတ်ကြော်ညာဆိုင်းဘုတ်တွေကိုလိုက်နှံထုတ်ချခဲ့တာဖြစ်ပါရဲ့ရှင
်။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့စနေညဓာတ်ရိုက်လေလိုင်းအစီအစဉ်နားဆင်ဖို့အချိန်ရောက်လာပါပြီ။ဒီတစ်ပတ်မှာတော့တမန်တော်ကာကွယ်ဦးစည်းရုပ်ဘူဂျုံမူကြီးမင်းအွန်လိုင်းကဒီရက်ပိုင်းနေ့အတွင်းမွတ်စလင်နဲ့ခရစ်ယာန်ဖျားကြောင်းတွေတွားပြီးပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့တာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်ရေးကိုပိုပြီးအထောက်အကူဖြစ်စေမှာလားဆိုတဲ့အကြောင်းကိုကုအောင်ကအစီအစဉ်ဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာစနေနေ့ညတိုက်ရိုက်လေးလံရှင်နေကန်အစီအစဉ်ကကျေဆွပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီတက်မရကကွယ်ရေးဦးစည်းချုပ်ပူဇော်မှုကြီးမင်းအောင်လှိုင်ဟာဒီဘာသာရေးဆိုင်ရာအဖွဲ့အစည်းတွေကိုအလှူဒန်းတွေဖြူခဲ့တာနဲ့ပတ်သက်ပြီးတော့ပါနောက်ဒီခရစ်ယာန်ဟိန္ဒူဘုရားကျောင်းတွေကလင်နီရဲ့ဗလီတွေကုသပစ္စည်းတွေကိုလည်းတွားပြီးတော့လှူဒန်းခဲ့ပါတယ်အတော်ထူးခြားတယ်လို့ပြောရမှာပါဒီအစီအစဉ်မှာပြန်လည်ဆွေးနွေးမယ့်သူတွေကတော့အစ္စလမ်ဓမ္မဗိမာန်ဦးဆောင်ဆော်အော်ယင်မူဆရာဦးလွင်ပါဆရာဦးလွင်ဟာဘာသာပေါင်းစုံချစ်ကြည်ဆောင်ရွက်နေတဲ့ငြိမ်းချမ်းမြတ်တာအဖွဲ့ဝင်လည်းဖြစ်ပါတယ်။နောက်တစ်ဦးကတော့လူမှုသဟဇာတာဖော်ဆောင်ရေးအဖွဲ့ကကိုသက်ဆွေဝင်းပါတခြားပါဝင်ဆွေးနွေးကြမယ့်သူတွေလည်းရှိပါတယ်ခင်ဗျာ။အခုတော့ဒီဆရာဦးလွင်ကိုစပြီးတော့မေးချင်ပါတယ်။ဆရာဦးလွင်ခင်ဗျာဒီဗိုလ်ချုပ်မှုကြီးကဒီလာပြီးတော့ပေါ့လေလှူဒန်းတဲ့အချိန်မှာသူအနေနဲ့ဘာတွေပြောပါလဲခင်ဗျာ
သူ့အနေနဲ့ကတော့မြန်မာနိုင်ငံမှာဘာသာပေါင်းစုံရှိတယ်ဆိုတာကိုအသိအမှတ်ပြုပါတယ်ဗုဒ္ဓဘာသာလူများစုကိုးကွယ်တဲ့ဘာသာဖြစ်ပေမဲ့အခြားသောဘာသာကြီးများရှိတယ်ဆိုတာကိုသူအသိအမှတ်ပြုတယ်နောက်တစ်ခါသူနိုင်ငံသားနဲ့တိုင်းရင်းသားကိုသူတော်တော်လေးရှင်းပါတယ်တိုင်းရင်းသားဆိုတာကဘေးနိုင်ငံတွေမှာလည်းရှိနိုင်တယ်မိမိနိုင်ငံကတိုင်းရင်းသားတွေကဘေးနိုင်ငံကလူတွေနဲ့လူမျိုးချင်းတူမယ်အမျိုးချင်းတူချင်တော့တူမယ်တို့တော့ဘေးနိုင်ငံကလူများပြီးတိုင်းရင်းသားဖြစ်ချင်းမှာတော့လေမြန်မာနိုင်ငံသားများမဟုတ်ဘူးအဲ့တော့နိုင်ငံသားဖြစ်ဖို့အရေးကြီးတယ်နိုင်ငံကိုချစ်ဖို့အရေးကြီးတယ်အဲ့တော့နိုင်ငံကိုချစ်ခဲ့ကြတဲ့မြန်မာမွတ်စလင်များရှိတယ်ဆိုတာကိုသူအတိအမှတ်ပြုပြီးတော့ပြောသွားပါတယ်ဆိုမျို
းဟုတ်ကဲ့ပါခင်ဗျာဟိုဆိုတော့ဒီဆက်ဝေးလွင်ဗိုလ်ချုပ်မှူးကြီးကဇဘာရှာခုဘိမန်နောက်ဒီကုသိုလ်ပြည့်ဆေးရုံတွေကိုလည်းဟိုလာရောက်ပြီးတော့လှူရတယ်လို့သိရပါတယ်အဓိကဟိုဘာရီနဲ့ထောက်ပံ့လှူရမ်းသွားပါလဲခင်ဗျာ
အဲကျွန်တော်တို့ပလီကိုတော့သူကတမတော်မိသားစုကိုစားသိန်း30လို့ပါတယ်။ပြင်ပအလှရှင်များကသိန်း30လို့ပါတယ်။နောက်စားပွဲတောက်ပွဲအချို့အနည်းငယ်ကိုလည်းလှူသွားပါတယ်ဆိုမျိုး
။ဟုတ်ကဲ့ပါ။ဆိုတော့ဟိုဒီဘက်ခေတ်မှာဆိုလို့ရှိရင်လေဒီကာကွယ်ရေးဦးစီးချုပ်ဟာဟိုအခုလိုမျိုးဟိုလာရောက်လှူရမ်းတာဒါပထမဆုံးအချိန်မှလား
။ဟုတ်ပါတယ်ဆိုမျိုး
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ဟုတ်ကဲ့ဒီခါတော့ကျွန်တော်ကိုသက်ဆွေဝင်းကိုမေးချင်ပါတယ်။ကိုသက်ဆွေဝင်းကတော့ဒီမွတ်စလင်တွေရဲ့ဆူတောင်းပွဲကာလမှာပေါ့လေသူတိတ်မကြခင်တော့ပါဆိုတော့အဲ့လိုအချိန်ဒီမှာလာပြီးတော့ဒီလူစုလူဝေးနဲ့လာပြီးတော့နောက်ဆက်ပေးတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါပန်းစည်းပေးတာတွေဘာတွေလုပ်ပြီးတော့ဘာသာတရားအချင်းချင်းကြားမှာတင်ပြဖို့အတွက်ဆောင်ရွက်ခဲ့သူပါဘာသာလူမျိုးမခွဲခြားဘဲနဲ့လိုအပ်မှုကြောင့်ထောက်ပံ့တာပဲဖြစ်ဖြစ်မေတ္တာတရားကိုခြေခံပြီးတော့လူရန်တာပဲဖြစ်ဖြစ်ဒါမုံမြတ်တဲ့လုပ်ရပါဆိုတော့ဗိုလ်ချုပ်မှူးကြီးရဲ့အခုလိုအလှူဒါန်းနဲ့ပတ်သက်ပြီးတော့ကိုသက်ဆွေဝင်းအမြင်ကိုပြပြပေးပါလား
โอเคทีนี้อุ๋ยนี่มาเลยจ่าแทนกันมาสมัยแรกมาดิภาษาสงที่ชื่อได้สวยอ่ะโทษนะกูเลยภาษาหลูหาไม่รู้หรอกมาทีนี้อุ๋ยอ่ะที่มาดูได้อย่างนี้ชื่อเนาะเออถ้ากูที่ต้ายดีเนี่ยที่ตะเบ็ดเองอย่าชารู้เด้มาตะคู่ป่าได้ตะเบ็ดกากูรู้ๆหมูจ้องอยู่เนี่ยจ่าพี่แล้วถ้ากูปีได้กิษาแล้วอะคือโบส่องในลักษณะตะคู่นี้ดูแล้วเราเนี่ยเรียนมาเลยป่ะเนาะโจ้ก็หาจะไม่รู้လာလို့ဒီဆူရဲ့ကိစ္စအရကျွန်တော်တို့နေဒီဟာကွန်ဆန်ရှိတယ်ပေါ့နော်ဒါပပရောင်မဲ့တို့ပါဒါတော့ဒီပါသာတရားပေါင်းမှုနဲ့မှာကျွန်တော်လာပြီးတော့ဒီချစ်ချစ်ချင်းဖြစ်အောင်လို့ရုပ်တဲ့ကိစ္စအရတာအများကြီးကောင်းပါတယ်ပြီးတော့ဒီသူ့ရဲ့ပုံရိပ်ကိုလည်းဆယ်ထားပြီးသားဖြစ်တယ်ဒီကျွန်တော်နေနဲ့မြင်တယ်တော်လို့ဆိုတော့တောက်လျှောက်ကဒီအမျိုးသားကြီးတမားဆူရဲ့သူတွေဘာဘာသားတွေကဒီတက်မရကာကိုဦးစီးချုပ်ကိုဒီအမျိုးသားကြီးခေါင်းဆောင်ကြီးတောင်းနေတဲ့ပုံပေါ်တယ်ပြီးတော့သူတို့ရေလုံးနေကြတဲ့ဒီမိုဆွေဆက်ညီတွေကိုရာဆက်ညီကံပေးပြီးဒီလိုဟာဒီမှာတောက်လျှောက်ကဒီတက်မရကာကိုဦးစီးမှုချုပ်ကိုအရှိပေါ်ကနေပြီးတော့တင်လာလို့ဒီဟောသူ့ပုံနေကံပြီးတော့လောက်ကသူတွေ့ခဲ့တယ်ပြီးတော့ဒီ energy ဖိုးရောက်ဆက်ညီနေနေမှာလေဒီဒီပုံစံမှုနေရောင်းတဲ့ပုံတွေနဲ့တင်လို့ကသူတွေ့ခဲ့ရပြီးလို့ရှိတယ်အဲတော့အခုနေကြကြတော့ဒါကဟိုဟာတော့အမျိုးသားကြီးတမားတွေပုံပေါ်ထားခဲ့တယ်ဒီဘုဇမီမျိုးရယ်ကဒီဟိုအမျိုးသားကြီးတမားတွေရဲ့ခေါင်းဆောင်ပါဆိုရဲဟာမျိုးမဟုတ်တဲ့ပုံစံမျိုးတစ်ခုဟိုသူပြန်ပြီးချိန်ရတယ်ပေါ့နော်အဲ့လို narrative တစ်ခုအတိတ်ပေါ်ရင်းနဲ့ချိန်ရတယ်ဆိုရပြီးကျွန်တော်နေနဲ့မြင်ရတယ်တောင်းတဲ့ဘက်ကကြည့်တယ်ဆိုလို့ရှိရင်တော့ဒီမဘာသာအပါအဝင်ဒီမျိုးသားကြီးအင်အားစုတွေအတွက်ကိုအင်မတန်ကြီးမားတဲ့အပြောင်းအလဲတစ်ခုဖြစ်သွားခဲ့တယ်လို့ကျွန်တော်နေနဲ့မြင်တယ်ဘာလို့လဲဆိုတော့ဒီမဘာသာကဒီတလုံးပုံပေါ်လာခဲ့တဲ့တယ်မလို့အမျိုးသားကြီးကိုကာဝယ်ဆောင်ရှောက်ပြီးလားဗုဒ္ဓဘာသာကိုကာဝယ်ဆောင်ရှောက်ပြီးလားဘာသာလူမျိုးကိုကာဝယ်ဆောင်ရှောက်ပြီးလားဆိုရဲဒီပုံစံကို narrative ကိုဒီဟိုကာဝယ်မှုမျိုးတွေကနေပြီးတော့ဒါတို့ပလီတစ်ခုရဲ့ပလီရေမဟုတ်ဘူးပေါ့နော်ချက်ချောင်းတွေဟာမျိုးရှင်သူချောင်းတွေဟာမျိုးဒါမျိုးတွေတွားခြင်းအားဖြင့်ဒါမဟုတ်ဘူးငါတို့ကဒီမတူပွဲပြတဲ့လူဖွဲ့စီတစ်ခုဖြစ်တယ်ဆိုတာမျိုးကိုပြလိုက်ခြင်းအားဖြင့်ဒီအမျိုးသားကြီးတမားတွေပုံပေါ်ခဲ့တဲ့ဟာတစ်ခုကပြက်ပြဲသွားတယ်လို့ကျွန်တော်နေတော့မြင်တယ်
ဟုတ်ကဲ့
ကျွန်တော် concern ချိလေးတစ်ခုကတော့သူရဲ့ပစံတွေကဖယားနေရတဲ့ပစံတွေဆိုရတာမျိုးပေါ့ဒီဆရာဝင်းကြီးကပြောသွားတယ်ဒီတိန်းသုံးဆယ်ကတော့ဒီတက်မြောက်ကောင်ဆိုတော့တက်မြောက်သားကြီးကိုစားရှိတယ်နောက်ထပ်တိန်းသုံးဆယ်အပြားရှိတယ်ပေါ့တက်မြောက်သားကိုစားရှိရတာမျိုးကဘယ်လိုပုံစံမျိုးနဲ့လက်ချက်တွေဖြစ်ထားတဲ့ပစံတွေဆိုရတာမျိုးတစ်ခုကတော့ကျွန်တော်အနေနဲ့သိဖို့ကမေးဖို့တစ်ခုဒီကကြာပါလိမ့်မယ်ခင်ဗျ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကလေဟိုအထူးသဖြင့်ပေါ့လေဒီဗိုလ်ချုပ်မှူးကြီးအနေနဲ့ဒီခရစ်ယာန်ချတ်တောင်းတွေကိုလည်းတွားတယ်ဟိန္ဒူဘုရားကျောင်းတွေကိုလည်းတွားတယ်ဒီမွတ်စလင်မလီတွေဒီဘာသာရေးဆိုင်ရာအဆောက်အဦတွေကိုတွားတဲ့ဟာကအဓိကတော့ဒီဘာသာအချင်းချင်းကြားလူမျိုးချင်းချင်းကြားစီးလုံးဖို့ဆိုပြီးတော့ဟိုရည်ရွယ်ပြီးတော့လုပ်တယ်ဆိုပြီးတော့ဟိုပြောပါတယ်ဆရာဦးလင်းကလည်းခုနအဲလိုသဘောမျိုးပြောတော့ပါတယ်ဆိုတော့ဘာကြောင့်စီးလုံးမှုကအခုလိုအချိန်မှာအထူးသဖြင့်ပို့ပြီးတော့လိုအပ်တယ်လို့ယူဆပြီးတော့လုပ်တယ်လို့ထင်ပါလဲ
။ Yeah, တော်တော် ကနေဒီကြီးမျိုးဒါဖီလမှုလိုရတယ်လို့မြင်တယ်လို့ကျွန်တော်နေနဲ့မယူဆဘူးကျွန်တော်ပါစတဲ့အမြင်လေးကတော့ဒါကအကအဆွဲတစ်ခုအနေနဲ့ဒီတက်ဘက်ကညီ30ကြီးတစ်ခုလို့အနေနဲ့ကျွန်တော်နေနဲ့ယူဆတယ်သို့တော့ဒီအရှင်ကိုတော့ကျွန်တော်နေနဲ့မကောင်းလို့ကျွန်တော်မပြောဘူးဒါကောင်းတဲ့အရှင်တစ်ခုကောင်းတဲ့လုံဆောင်ချက်တစ်ခုသို့တော့ဒီဟာတို့ကိုလုပ်တဲ့ကြီးရွယ်ချက်ကဒီနိုင်ငံကြီးရွယ်ချက်တွေပါလို့ကျွန်တော်နေနဲ့ယူဆတယ်အဲ့တော့အဲ့မှာနိုင်ငံကြီးရွယ်ချက်ဖော်ရတာလည်းဒီသူတွေက online မှာပြောနေကြတာရှိတယ်ဒီကာကွယ်ရေးတို့ကဒီ2020ခုနှစ်ဝယ်တဲ့ပြည်မီးပါတာဆိုပြီးတော့ရချူရချီချီကတော့တွေးရလို့ရှိတယ်။ဒါပေမဲ့ကျွန်တော်အနေနဲ့ကဒီနိုင်ငံတကာ PR ကိုကျွန်တော်နေကပူပြီးအောင်ဆိုင်တယ်။အခုကမွတ်စလင် community ပေါ့ကျွန်တော်ဒီဗမာမွတ်စလင်တွေစီကိုတန်ဖိုးတွားပြလိုက်ခြင်းဟာဒီဟာကတော့ဘာလို့ပြန်လာနေလဲအသိမဲ့ပြထားတဲ့ဘာသာရေးတွေဒီဟာတော့ဘာလို့ပြန်လာအသိမဲ့ပြထားတဲ့ဒီဘာသာဝင်လူမျိုးတွေဆိုရတာပုံမှန်မျိုးနဲ့တွားလိုက်ခြင်းဟာကျွန်တော်တို့နိုင်ငံတကာကပုံဖော်နေတဲ့ဒီလိုဟင်းကြမော်စတင်ဒီကကိုဒါတိုင်းဟိုကိုကန့်လိုက်တဲ့ပုံစံမျိုးတစ်ခုနေလို့ကျွန်တော်နေနေမြင်တယ်။ဒါတို့ကဟိုကဂျမမော်စတင်ဒီဝယ်လက်ခံတယ်။ဝင်ရကြရောဘာနိုင်ငံသားမော်စတင်ဒီလက်မခံနိုင်ဆိုတဲ့ပုံစံမျိုးများလောက်တာလားလို့ကျွန်တော်နေနေဖိတ်ကြည့်ကြည့်တာရှိပါတယ
်။ဟုတ်ကဲ့ဆရာဝေးလွင်ရောကိုသက်ဆိုဝင်ရောလေးလိုက်ပေါ်မှာခဏနေပြအောင်ခင်ဗျာ။ကျွန်တော်တို့အခုဆက်လက်ပြီးတော့ဟိုပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးခြင်းပါတယ်။ဆိုတော့ပထမဦးဆုံးကိုစမ်းမောင်ကိုကျွန်တော်တို့မေးကြပါတယ်ကိုစမ်းမောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ကျွန်တော်တို့ဗမာပြည်မှာကဆရာကြီးတွေဇက်ကရှိတဲ့ချိန်ကဆက်လက်ပြီးတော့ဟုတ်လားနှုတ်တဲ့ရေးကိုဥတည်ပြီးတော့ယူခဲ့တာပါအဲ့ဒါပြည်နယ်တိုင်းတော်မယ်ဟိုဘုတ်ချုပ်ကယူပါလို့ပြောတော့ပြောလိုက်ကြတယ်အဲ့ဒါအရေးမကြီးငါတို့လွတ်တိုင်းရောက်ဖို့အတွက်အရေးကြီးတယ်ဆိုပြီးတော့ဆရာကြီးတွေဇက်ကပြောပါတော့ခင်ဗျာနောက်ကျွန်တော်တို့ဒီအခုဒီလာရှုံးတို့အလားမေဒီလာတို့တောင်းလို့မန်းလေးတို့ဖြစ်သွားဆိုတော့အိုင်ငယ်နေဒီမှာလည်းဘုံညာလည်းမရှိပါဘူးခင်ဗျာ။ဘုံဖြက်လို့ဖြက်ပြီးလောက်ခံရတယ်။နောက်ကျွန်တော်မန်းလေးမှာဆိုနန်းနေပြီ။ချင်းချင်းစားကြကျွန်တော်တို့ဆိုရင်ကျွန်တော်တက်တာမှာကျွန်တော်တို့တွားတော့ဝစ်ပြုပြမှုပါ။အဲမှလည်းအဖြက်ခံရပါတယ်ခင်ဗျာ။နောက်ကျွန်တော်ပိတ်ထားပိတ်ခံထားရတယ်ကျွန်တော်ပြန်လည်းဖိတ်တင်ပြပါတယ်ခင်ဗျာ။နောက်ကျွန်တော်ဒီနေပါလာဟိုဘုံမျိုးရင်ရလည်းအကုန်တိုးတက်နေပြီ။အလားကျွန်တော်တို့ဒီဘူးထိုင်ဖို့အတွက်မြို့တည်မှာဆိုရင်ကျွန်တော်တာဝန်ပြအဆောင်အဦတွေမရှိပါဘူးခင်ဗျာအဲ့ဒါလေဟလားဆရာကြီးဦးလေးလည်းနေရလားဘာသာပေါင်းဆောင်မှာဟလားတင်ပြပြီးတောင်းဆိုနိုင်ပါလေဆိုတော့ပြောပြခြင်းပါခင်ဗျာနောက်ရေဇက်ဒီမှာဆန်းရှိတောင်းမယ်ဆိုရင်ဆန်းရှိတယ်ဆန်းကယူရီးယားဝင်မလာဘူးဟလားသူ့ဟိုလားယူရီးယားဆိုပြီးဆွဆွလို့လည်းမရဘူးဟလားကျွန်တော်ပြည်ပြည်နဲ့ပဲမြောက်ယူဘက်မှာဆိုရင်ဟိုယူရီးယားကရင်မရှိဘူးဟုတ်လားရိုညာဘက်မှာဆိုရင်ဒီဘင်္ဂလားဒေ့ရှ်ဘက်မှာဆိုလည်းဒီပါတီရခိုင်ပြည်နယ်မှာဆိုဘက်မှာလည်းဗမာရခိုင်လည်းရှိတယ်ဟုတ်လားမွတ်စလင်ရခိုင်လည်းရှိ
တယ်ဟုတ်ကဲ့ကိုစမောင်ဟိုအတူချုပ်ပြောပြပါနော်ဒီ
ကိစ္စကိုငိုရက်ကဆက်ဆက်ပလီဟောင်းတွေလည်းရှိခဲ့တယ်ဟုတ်အခုကျမှမရှိဘူးရှိတယ်ပြောနေတယ်ဟုတ်လားဘိုးချုပ်ကြီးနေတယ်ဒီလိုလာပြီးကြလဲဟိုတော့အကာဝယ်လဲယူယူကိုယူယူဒါမဲ့ဗမာမှာအစ္စလာမ်တမိုင်းမှာရှိခဲ့တယ်ဆိုတော့အများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးပါကိုဆမောင်ခင်ဗျာဆိုတော့အခုတခါကိုပြည့်စုံကိုအလှည့်ပေးကြပါရခင်ဗျာ
ဟုတ်ကဲ့ကိုအာကာကျိုးကြီးကအခုလိုဇာဝလာတွေအထူးလမ်းလိုက်လုပ်ပေးနေတာတော့ကောင်းပါတယ်သူရကလည်းပြိထားတဲ့ဗလီတွေကိုပြန်လည်ခွင့်ပြုဖို့လုပ်နေတဲ့ကာကြတော့ဟိုဒီမျိုးသားဝါရီတမားတွေကဆန္ဒမပြတော့ဘူးနော်ဖက်ရှင်ရှင်နဲ့ပြောရရင်ကျွန်တော်တို့ကာကျိုးကြီးကစိတ်ရင်းအမှန်နဲ့လူပါစီလို့ပဲဆုတောင်းတယ်ကျွန်တော်တောင်းတဲ့ဒီတွေကကလားလို့ဗမာလို့ပြုတ်လို့ဆိုပြီးတော့ဘယ်သူမှခွဲကြတာတိတ်မရှိဘူးတွေးတော့နှိမ့်ဆောင်မှုတွေမရှိဘူးပေါ့နော်။တိုင်းပြည်အခြေအနေနဲ့အတူမှုကကာကျုပ်ရဲ့သဘောထားပေါ်မှာမူတည်ရပေါ့နော်။လက်ရှိအစိုးရကကျွန်တော်ပြည်သူတွေကစနားတာပဲရှိတယ်။ဘာကြောင့်လဲဆိုတော့ဒီဟာတွေကိုသူလောက်ဆောင်လို့မလွယ်ဘူးပေါ့နော်။ဒီတရားဥပဒေတရားအမုန်းပွားဖို့တော့ဒီလက်ရှိအစိုးရလုံးဖို့လည်းမရှိဘူး။လောက်တာလည်းမတွေ့ဘူးဒါကျွန်တော်တောင်းတဲ့ဒီတရားလည်းပြောတာပေါ့နော်
။ဟုတ်ကဲ့ပါ
။ဟုတ်ဟုတ်ကာကျုပ်ကလှူဒါန်းနေရတယ်အဲဘာသာဘာလို့ตัวจิจิก็อินเทอร์เน็ตของเราปูไว้แล้วก้าวหน้าป่ะเนา
ะโอเคเจซูบาคุณพี
่ดาตะกันหน้าป่ะเนาะだแม้ยุทธิยะอีถะอีตุเนี่ยก็เราก็อันออมิเตชะเลดาจีนี่แค่ขาจ้ะก็คูละมาแล้วเยยี่กว่าลงเลย2020เปเซนก็เลยอยู่มายะတော့มาเมนน่ะဖြစ်ตัวเองกาจุจิตัวอากาโกยะตลอดเนยกว่าดิโ
อเคอะกูตะกาจนเสียอุ้ยลืมมีจิมาเลยเค้าเนี่ยအခုဆိုလို့ရှိရင်ဒါဟိုမကြသေးခင်တော့ဒီမန်လေးမှာရှိတဲ့ဒီပလီတွေကိုလည်းပို့ချုပ်မှုကြီးရသွားခဲ့တယ်နောက်တစ်ခုကကျွန်တော်တို့ဟိုတတင်းတွေမှာတွေ့ရပါတယ်ဥမာမကွေးတိုင်းထဲမှာရှိတဲ့ပလီတချို့ဆိုရင်လည်းပဲဒါဆယ်စုနှစ်တည်းနဲ့ခြီးပြီးတော့ပိတ်ထားတယ်အခုခါမှပြန်ဖွင့်ပေးခဲ့တယ်ဆိုပြီးတော့ဒါကျွန်တော်တို့သိရတာပါတယ်ဆိုတော့အခုလိုမျိုးပေါ်လေပို့ချုပ်မှုကြီးလည်းခရီးယန်ဟိန္ဒူအတိုင်းဝိုင်းမွတ်စလင်အတိုင်းဝိုင်းနဲ့လည်းလာရောက်ပြီးတော့ထိတွေ့တယ်ပလီတွေကိုလည်းပဲဟိုပြန်ပြီးတော့ဟိုတချို့နေရာတွေမှာဆိုရင်ဖွင့်လာပြီးတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပေါ့လေဆရာအနေနဲ့ဟိုဗာမြန်ပြောချင်ပါလေခင်ဗျ
ျွန်တော်မြင်လာတော့ဒီပလီဖွင့်တဲ့ကိစ္စတိုက်ရိုက်ကနိုင်ငံတော်အစိုးရနဲ့ပတ်သက်ပါလေဟိုတမတော်ဆိုတာတော့နိုင်ငံတော်အစိုးရရဲ့အောက်မှာလို့ဟိုတက်နီကယ်လီရတော့ပြောလို့ရတာပေါ့နော်ကာဝေးဦးစီးချုပ်ကပလီတွေကိုလာခြင်းအားဖြင့်ပလီများဒီမလိုလားအပ်သောအမျိုးသားရေးအန်ဒီအမ်များရဲ့ဌာနချုပ်ဖြစ်တယ်လို့အလမဝါဒီများဆွဆွဲထားတဲ့ဆွဆွဲဆွဆွဲတဲ့ဟာသူတို့အာယူလို့မရတော့ဘူးဆိုတဲ့သဘောတော့ပဲရှိပါလေ။အဲ့တော့ပလီများဖွင့်ခြင်းကိုကျွန်တော်တို့ကနိုင်ငံတော်အစိုးရကိုအလေးနဲ့အတိအမှတ်ပြုရမယ်သဘောရှိပါလေ။ကျွန်တော်မြင်လာကတော့ဖြစ်ရင်မတူညီကြတဲ့အမြင်များကိုကျွန်တော်တို့ညှိနှိုင်းတဲ့အခါမှာမတူညီကြသောအမြင်များကိုဆွေးနွေးကြတဲ့အခါမှာကျွန်တော် conflict resolution လို့ခေါ်ပါလေ။ပဋိပက္ခများကိုအဖြေရှာတဲ့အခါမှာထိတွေ့မှုဆိုတာအင်မတန်အရေးကြီးပါလေ။အဲ့တော့ချီတွေ့ဆက်ဆံပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ရပါလေ။နေတက်ငါဆဲဆိုတဲ့အင်အားသုံးပြီးအပြုတ်တိုက်ရေးလာစေဆိုတာနဲ့တွေးဆုံဆွေးနွေးပြီးတော့အပြောင်းအလဲတစ်ခုကိုလုပ်ဖို့ဆိုတာဟာဒါဟာကျွန်တော်တို့အင်ဗတန်ကိုကဘာကိုစံပြအဖြစ်နဲ့ပြနိုင်တော့တဲ့ကိစ္စတစ်ခုပါ။အဲ့တော့ယနေ့လက်ရှိအစိုးရကလည်းပဲအလုဒ်တက်နေရင်ကြားစီရေးဆိုတာကိုသူတို့တော်တော်လေးအထိနာပြီးတော့ပါသူတို့လုပ်နေတာလေးရှိပါလေ။အဲ့တော့တိုင်းပြည်မှာတကယ်ပဲအများကတနည်းရွတ်တဲ့လူချင်းနဲ့တကယ်ဆက်မှန်သောဒီမိုကရေစီထုံးကားလာရေးအတွက်အပြောင်းအလဲတစ်ခုဟာအင်မတန်အရေးကြီးပါလေ။အဲ့ဒီမှာကျွန်တော်တို့ဒီအမျိုးသားညီညွတ်စီရေးဆိုတာလိုအပ်တယ်။အဲ့ဒီခါကျတော့မတူညီကြတဲ့အနေများကိုထိတွေ့ပြီးတော့ constructive engagement နဲ့လုပ်ဖို့လိုအပ်တယ်ဆိုတဲ့အချိန်ကာလမျိုးမှာအစ္စလာမ်ဒီမြန်မာဗုဒ္ဓဘာသာအမျိုးသားကြီးရဲ့အန်ဒီယံမဟုတ်ဘူးဆိုတာကိုနော်တမတော်ကနေပြီးတော့ပေါ်ပြလိုက်တယ်။ပေါ်ပြလိုက်တဲ့အတွက်တမတော်ရဲ့အားကိုယူပြီးတော့ဒီအချက်အပေါက်လုပ်ဖို့လိုတဲ့လူတွေကတော့ဒီအချက်အပေါက်လုပ်ငန်းများအတွက်တော့တော်တော်လေးနှောင့်နှေးသွားပါလိမ့်မယ်။ဒါပြည်တွင်းရေးကိစ္စပါ။ဒီပကိစ္စမှာတော့ဖြစ်ရင်အကြောင်းအမျိုးမျိုးတွေတော့ရှိမှာပေါ့ဗျာ။ဒါတွေကတော့ကျွန်တော်တို့ကတော့ဟိုမရှိဘူးလို့တော့ကျွန်တော်တို့မပြောနိုင်ပါဘူးခင်ဗျာ
။ဟုတ်ကဲ့ပါ။ဟုတ်ကဲ့ပါ။ဆိုတော့အခုတခါကျွန်တော်မောင်တော်ဟာကုလထွန်းရဲ့စာကိုဖတ်ပြခြင်းပါတယ်။နိုင်ငံတကာနိုင်ငံမှာဘာသာပေါင်းစုံလူမျိုးပေါင်းစုံအေးချမ်းစွာရှင်တွဲနေထိုင်နိုင်ရေးအဲ့ဒီနိုင်ငံရဲ့ခေါင်းဆောင်ပိုင်းလူကြီးတွေရဲ့လှုပ်ဆောင်ချက်တွေနဲ့အများကြီးသက်ဆိုင်နေပါရယ်အဲ့ဒီတော့တက်မတော့ခေါင်းဆောင်တူကအခုလိုမျိုးကိုယ်တိုင်ကိုကြသွားရောက်လှူဒန်းတာတွေဟာကောင်းတဲ့လက္ခဏာပါဒါပေမဲ့စေတနာတော့တတ်မှုလိုပါတယ်တက်မတော့ထောက်ခံနေသူတွေကလည်းသူတို့ထောက်ခံတဲ့အဖွဲ့အစည်းရဲ့ခေါင်းဆောင်ကအခုလိုမျိုးသွားရောက်လှူဒန်းတော့တခြားဘာသာဝင်တွေအပေါ်မုန်းတိတာတွေရော့ကျလာပါမယ်တဲ့နောက်တစ်ခါဒီအလားတူပေါ်လေးမြန်မာနိုင်ငံမှာလူလူရဲ့ယုံကြည်ထောက်ခံမှုကိုအများဆုံးရထားတဲ့ဒေါန်ဆန်းစုကြည်လည်းအခုလိုမျိုးသွားရောက်တင်းနေလို့ထင်ပါတယ်တဲ့ဒါမှသာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပို့ပြီးတော့အထောက်အကူဖြစ်စေမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့ဒါကိုလာထွန်းရဲ့စာထဲမှာရေးသားထားပါတယ်ဆရာဝေးလူမျိုးမြင်ပါတယ်ခင်ဗျာကိုလာထွန်းစာထဲမှာလည်းပဲဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အဲ့လိုမျိုးပေါ်လေးဟိုပါလာမတူတဲ့ဘာသာတွေကြားထဲမှာလည်းအခုလိုမျိုးသွားရောက်ဝင်ရောက်ထိတွေ့ဖို့ဆိုတာမျိုးဟိုပြောထားတာရှိပါတယ်ဆိုတော့ဟိုဆရာဦးလေးလင်တို့ရဲ့ဟိုသဘောထားလေးလေးသိကြပါတယ်ခင်ဗျအ
ဲ့ဒီကိစ္စအဲ့ဒီ idea ကကျွန်တော်တို့မှန်ကန်သောလမ်းကြောင်းလို့ဖြစ်ပါလေကျွန်တော်တို့ဘာသာသာသနာရဲ့သမိုင်းဝင်ဖြစ်ရတယ်ပြောရရင်မဟာတမန်တော်မြတ်ကြီးလက်ရှိထင်ရှားရှိနေတာတော့ဟိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့ခေါ်တဲ့မဒီနာသမန္တော်မြတ်ရဲ့ဝေချောင်းတော်တဲ့ကိုခရိယံကိုယ်တည်းအဖွဲ့တွေလာတယ်။တရားသဘောတွေဆွေးနွေးကြတာ။လာရကြတဲ့အရက်ကခရိယံကြီးလာကြပါလေ။လာကြတဲ့အခါမှာဒီဝေချောင်းတော်အတွင်းမှာတရားဆွေးနွေးတယ်။ခရိယံများရဲ့ဝိတုချင်းကိုရောက်တဲ့အခါမှာသမန္တော်မြတ်ကြီးဟာအဲ့ဒီခရိယံကိုယ်တည်းများကိုလောကအပေါ်မှာဒုတိယအမြတ်ဆုံးလို့အစ္စလာမ်ဘာသာဝင်များလက်ခံထားတဲ့ပလီဝေချောင်းတော်အတွင်းမှာခရိယံလုံးရဲ့ထုံးတတိအတိုင်းဝိတုဖို့အတွက်ကိုတော်မှာကွန်ပျူပြီးတော့ဝတ်ကျုပ်ဖို့အတွက်ကိုလည်းစီစဉ်ပေးခဲ့ပါလေ။အဲ့တော့ကျွန်တော်အခုလာပြောချင်တဲ့စကားအတိုင်းပါပဲဒီ။ကျွန်တော်တို့မတူညီကြတဲ့ဟာတွေကိုညှိနှိုင်းဆွေးနွေးကြခြင်း dialogue ဆိုတာအယူမတူတဲ့နှစ်ခုစကားပြောတာ။အယူတွေတူးနေပြီးဘက်တစ်ခုတည်းပဲဆိုတာ monologue ဖြစ်သွားမယ်။ဒါကြောင့်မို့ကျွန်တော်တို့ဒီလိုမတူညီမှုများကိုကျွန်တော်တို့ရောနေအောင်လုပ်ပြီးတော့ကျွန်တော်တို့ရဲ့ CUE အင်အားကနေပြီးတော့အမှန်တရားတစ်ခုပေါ်ထုတ်ဖို့ဆိုလို့ရှိရင်ဒီဘယ်လိုပဲကွာကိုနဲ့ဟိုမတူလို့ငါရန်လူလို့သဘောမထားပဲနဲ့ constructive engagement နဲ့ထိတွေ့ပြီးတော့ကျွန်တော်တို့ပြုလုပ်မယ်ဆိုရင်ဒါကောင်းတော့အလားလာပါဒါကြောင့်မို့ကျွန်တော်ဒီ interview တိုင်းမှာကျွန်တော်ပြောပါတယ် a step in the right direction ဆိုတာမှန်ကန်သောလမ်းကြောင်းအတွက်ခြေတလမ်းဖြစ်ပါတယ်เนาะအဲ့ဒါကြောင့်မို့ဒါကိုတော့ကျွန်တော်တို့ကသတိတရားကြီးစွာဖြင့်ဆ
က်လက်ကြိုးစားနေရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးပါဆရာဦးဝေလွန်ခင်ဗျာ။ဆိုတော့အခုတခါကျွန်တော်ကိုငင်းချမ်းအောင်ကိုအလှည့်ပေးခြင်းပါတယ်။ကိုငင်းချမ်းအောင်ဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
။ဦးဝေလွန်ပြောတာလည်းကောင်းပါတယ်ခင်ဗျာ။ဒီမှာဟိုသာသနာရေးဝန်ကြီးကသူလောက်အောင်လည်းမလုပ်ခဲနဲ့စစ်တပ်ကဘာဖြစ်လို့လုပ်သွားလဲ။ဒါဦးဝေလွန်ကိုထောက်ပြတာကောင်းတယ်။ကျွန်တော်ကြည့်ချင်တာကတော့အခုကာကွယ်ရေးဦးကြီးချုပ်လုပ်နေတဲ့ကိစ္စကဟိုခက်ခက်ဘုံပားရိုက်တဲ့အမှုတွေဖြစ်နေတယ်။အစ္စလာမ်ဘာသာဝင်တွေကိုသတ်သတ်မှချက်ပြီးအနိုင်ကျင့်လို့ဖြစ်နေတယ်။သူလောက်သူမလောက်ခဲနဲ့လာပြီးတော့ဗျာဟိုဘယ်လိုပြောမလဲငါအာနာရှိတယ်ငါငါလာဖြူချင်းဖြူမယ်မလို့ချင်းမလို့ဘူးမင်းတို့လာတွေ့ရင်တွေ့မတွေ့ရင်နေပေါ့ငါလောက်ချင်းတို့လောက်တဲ့အခါကျတော့အစ္စလာမ်ညီညွတ်နေတဲ့အစ္စလာမ်ဘာသာဝင်တွေဂျားထဲမှာအိုးအခုကပြဿနာတွေပြက်လာတယ်ဒါဥွေးစဉ်တို့ကပြီးတယ်ပြီးပေမဲ့သူတို့ကဘာသာရေးဆရာလားဒါမှမဟုတ်လို့ရှိရင်လူကြရဒါဟုတ်ပဲကြောက်လားတော်စုကြောက်လားမိကြောက်လဲတော့ကျွန်တော်မသိဘူး
ကိုငင်းကိုငင်းရောင်အပြူသဘောနဲ့ကျွန်တော်တို့သူစကလုံးထင်းထင်းသေးသေးနဲ့ဆွေးနွေးပေးဖို့ကျွန်တော်တို့ပြောချင်ပါတယ်
ဒီလိုမျိုးဖြစ်နေတဲ့ဟာကိုအမှန်တရားကိုပြောဖို့အရေးကြီးတယ်။အတိတ်ကမြဝတိမင်းကြီးကိုအခုတရားဆွဲထားတာကမပြီးသေးဘူး။တမတော်ကတရားဆွဲထားတယ်အောက်တိုဘာ၁ရက်နေ့ဆိုလို့ရှိရင်ဒါအမိတ်လေးပါလိချတော့မယ
်။ကျွန်တော်တို့ဒီတရားလေးလိုင်းဆွေးနွေးပွဲအစီအစဉ်နဲ့ပတ်သက်တဲ့အဓိကအကြောင်းအရာကိုပဲဆွေးနွေးစီလိုပါတယ
်။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကဒီစစ်တပ်လာတဲ့ဟိုကာကွယ်ရေးဦးတည်ချုပ်လာတဲ့ကိစ္စကြီးကျွန်တော်အနေနဲ့ပြောလို့ရှိရင်ခရီးအားကိုဟိုဘယ်လိုပြောဖြေရောက်လာတဲ့ဟာကိုကျွန်တော်တို့ကကာကွယ်ပေးမလားမပေးဘူးလားဆိုတာပဲသိချင်ပါလေခင်ဗျာ။ကျွန်တော်ဘာမှမပြောတော့ပါဘူး။
ဟုတ်ကဲ့ပါဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုညင်းကြောင်းနောက်တစ်ခါကျွန်တော်ကိုခိုင်ဟင်းကိုအလှည့်ပေးကြပါရခင်ဗျာကိုခိုင်ဟင်းဝင်ရောက်ဆွေးနွေးပြပါခင်ဗျာ
ဆက်နာကြိုးရပါခင်ဗျာဒီကတော့မွတ်စလင်ဘက်ကဗျာကျွန်တော်အနေနဲ့ဗုဒ္ဓဘာသာအရင်ပြောနေတယ်ဆိုတဲ့ချုပ်ကြီးလုပ်တဲ့ပုံစံပါနိုင်ငံကဖီအားကိုအသာွယ်ကြီးလုံးအာကြီးတဲ့ပုံစံမျိုးပြနေတာပါစနေဘာသာဝင်နေရဲ့လူမရေးဒေသတွေမှာအထောက်ပံ့အလုပ်ဝင်ပေးရတာလေသူ့လောက်ရတယ်ဆိုဘာသာရေးဒေသတွေပါသွားပြီသောပံပေးနေဆိုတော့ဘာသာပေါင်းသူဖရာရကကြီးဓာတ်ပုံကဖမ်းနေအောင်တွေ့ရ
ဟုတ်ကဲ့ပါကိုခိုင်ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်အခုတခါကိုသက်ဆွေဝင်းကိုပဲမိကျင်ပါတယ်ဆိုတော့ဟိုအခုလိုပေါ်လေဘာသာပေါင်းစုံလူမျိုးပေါင်းစုံစီလုံးကြီးအတွက်လှူဒန်းနေတဲ့ဖက်မှာလည်းပဲမွတ်စလင်တိုင်းဝိုင်းပေါ်မှာဟိုပြစ်မှတ်ထားလေးရှိတယ်ဒီမတရားအသိန်းပေါ်လေဟိုမဘာသာကိုဟိုတုန်းကဆိုလို့ရှိရင်ဒါသူလွန်ခဲ့တဲ့ဟိုလာပိုင်းလောက်ကပဲငွေလူတာတွေရှိခဲ့ပါတယ်ဟိုတကယ်ပဲစီလုံးမှုကိုလိုချင်တယ်ဆိုလို့ရှိရင်အပြောနဲ့အလုပ်ဒီဟန်ချက်ညီဖို့ကလည်းဘလောက်အရေးကြီးလို့လိုရလို့ထင်ပါလဲ
ကျွန်တော်တို့ဒီပြောရတဲ့အချိန်မှာတော့လက်ရှိလုပ်တဲ့အချိန်ခရီးရရှိနိုင်မှုတွေအဲဒီဂျန်ကောင်မလေးကကျွန်တော်လာပိုင်းလေးပဲချပေးတယ်ဘာဘာကကိုငွေကြီးရဲ့ကိစ္စမျိုးလေအဲတော့ဒီလီဗာတစ်ခါဘုတ်ခတ်တာပေါ့ဒီကစားကျကင်မရာကစော်ရဲကိစ္စတွေဒီပါကကြီးဒီနေ့ပတ်သက်တဲ့သဘောတော့ဒါတော့ကျွန်တော်ဒီမီဒီယာဘက်ကတော့တာဝန်ရှိရလို့ထင်ပါတယ်ဒီကင်မရာကိုကျွန်တော်ဒီကြောက်ဒီတရင်ချက်တဲ့ဒီမီမဲနဲ့ကိစ္စမျိုးပေါ့နော်အဲတော့ဒါဒီလိုရှိနေကြတဲ့မှာဖြစ်ဖြစ်ဒါမျိုးရဲ့ဒီတဲ့အင်တာဗျူးတော့ဖြစ်ရအောင်ချိန်ပြီးတော့ဒီပါကမျိုးဒီလိုတာလေသူကင်မရာရဲ့ဒီတော့ရပါတော့เนาะဒီပါတာကြီးဟိုသူလူနေဆိုပြီးပုံမှာတကယ်တော့တော့ပြင်ရှိလေသူတွေဒီမဆိုင်ပေါ်ကလေးတော့ရှိတယ်ဒါလည်းကျွန်တော်ဦးနေနဲ့ဒီမေးတဲ့ဘက်ကလည်းကြားပါလိမ့်မယ်အဲ့လိုမဟုတ်ဘဲကျွန်တော်ကတော့ဒီအပြင်မှာလေ့ကျသွားရတာကိုကျွန်တော်မျိုးတော့ကြည့်ခဲ့ဖို့ဆိုတာဆက်ပါတယ်ဆိုတော့ခုကပြောပြလို့ဆရာကြီးလက်ရှိရှိနေကြတာမျိုးရှိပါတယ်ဖြစ်နေကြတဲ့အများကြီးရှိတယ်ဘယ်လိုများဖြစ်ရလိမ့်ရှိတယ်ပြေရပြီပြေမဲ့အကြောင်းလေးလိုအမျိုးရှိတယ်တုံးတဲ့ချက်တွေကတုံးတဲ့ချက်တွေမျိုးဖြစ်ပါလိမ့်မယ်ဒါဆိုတကယ်တည်းဒီတက်မြက်ကရုပ်နေတာကကျွန်တော်တို့အရေးအဖွဲ့ကြီးရဲ့ကျွန်တော်တက်ဆက်လို့ရှားကြည့်နေကြတော့ဟိုတတိထားပြီးတော့ပဲစောင့်ကြည့်နေရဆိုရဲ့ဆက်လာပဲရှိပါတယ်ဒါကြောင့်ရုပ်ဒီအကြီးတက်မြက်ကလည်းဆိုရဲ့ဒီဆောင်ကျုပ်ခတ်ပါတယ်ကျုပ်ရကမကောင်းတာမဟုတ်ပါဘူးကောင်းတယ်လို့ရပါကချင်ကခေတ်ဆက်ရတဲ့ youth function နဲ့တရားဖွဲ့ရတာပြန်လှုပ်ပေးလိုက်တဲ့ဆိုရဲ့အမျိုးကြီးအကူလုံးကောင်းတဲ့လူရဲ့တောက်ဆောက်လုပ်နေပါတယ်။ဒါပေမဲ့အဲ့လိုရဲ့တွေတို့ရတဲ့နောက်ဆက်အကြောင်းရင်းကိုကျွန်တော်မသိနိုင်ပါဘူး။ဒါကမိုတစ်ကိုတူဖို့လိုပါလေ။ဟိုဒီအရည်ကိုကျွန်တော်အနေနဲ့ကတော့သတိကြီးကြီးထားပြီးတော့ဆက်ပြီးဆောင်ကြည့်ရတယ်လို့ဒါတခုဖြစ်တယ်လို့ပဲတုံ့ပြန်ရပါလိမ့်မယ်
။ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုဖြတ်မိချင်တာတကယ်လို့သာပေါ့လေ။ဒါဟိုဘာအကြောင်းကြောင့်ပဲဖြစ်ဖြစ်ဘိုးချုပ်မှုကြီးအနေနဲ့အခုလိုမျိုးအထူးတန်းနေလုတ်တဲ့အခါမှာပေါ့လေ။တကယ်ကတော့ဘာအကြောင်းပဲဖြစ်ဖြစ်အခုလိုမျိုးဘာသာပေါင်းစုံညီညွတ်ရေးအတွက်ဟိုဆက်ပြီးတော့လှုပ်သွားမယ်ဆိုလို့ရှိရင်ဒါဟာဒီနိုင်ငံသားတွေဒီလူလူတွေဒီဘာသာမတူသူတွေချာမှာဘယ်လောက်ထိအောင်အကျိုးအမြတ်ရှိစေမှာပါလဲ
အကျိုးရောရှိပါလိမ့်မယ်ဆောရကျန်တဲ့အုပ်စုတွေရဲ့အတုံးချခံဖြစ်ကနေပြီးကဲလက်သွားပါလိမ့်မယ
်ဟုတ်ကဲ့
ဒီရဲ့တပ်ပုံတွေကိုကန်ပြီးတော့ဒါကြီးကိုခေါင်းဆောင်ပုံစံမျိုးနဲ့တင်ပြီးတော့ဒီဒုက္ခတွေအစောရကျန်တဲ့ဒီလိုမျိုးဆိုမျိုးအများကြီးရှိပါလေဒါကြမီဒီယာမှာလည်းတက်တူနေတယ်ပေါ့အများကြီးရှိတာပြတာပါ
ဟုတ်ကဲ့
အဲ့တော့ဒီလိုကိစ္စမျိုးတွေသူ့လိုနဲ့စန့်ကျင်လိုက်ရ
จ่าได้แก่เจ้าหมดเลยไอ้อสรไอ้ใจก็ตะมาอยู่แล้วก็ถ้ากูอยากเกี่ยวเมียร้อนเนี่ยมันจะมีชื่อบ่เลยโอเคแล้วสมัยก็มาจนเสี่ยวอุ้ยหลู่มีจิมาเลยสรหูเป็นนักงานมาไว้ที่บาราบ้องจนจิจิหลู่မျိုးบ้องจนจิจิอี้จิเนี่ยนอกตะคั่วดิเล็กชิอาณาญาอสรไว้ဖြစ်ๆนอกดิยุคกောက်ปวยมาปอนอกนี่ยุคกောက်ปวยมาอาณาญาแม้อสรเนี่ยเนี่ยไว้ဖြစ်ๆกูอกุหลู่မျိုးยิงแจ้งสออตูရှင်ด้วยณีไทบ่เนี่ยปะเสร็จไปแล
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ဒီဟာမဖြစ်မနေဘူးအားပြရမယ့်ကိစ္စပါဒါမျိုးကိုလည်းဒီလက်ရှိမှာဒီအဖိုးရအဖွဲ့ရလေဒါကိုဒီနာယူပြီးတော့ဒါတော့မတူတဲ့ဘာသာတွေမတူတဲ့လူ့ခွင့်စီကိုကျွန်တော်တို့ပေါင်းဖီးပြီးနိုင်တဲ့အစီအစဉ်မျိုးရက်သက်ခွင့်စီနဲ့ပေါင်းပြီးကျင်းတဲ့ပုံစံလေးနဲ့ဒါကပြည်တော်စင်တော်တက်မဲ့ဘက်ကနေပြီးတော့ပြည့်ပြသွားတာမျိုးရှိတယ်။အဲကောင်းပြီရှိမကောင်းပြီရှိဒါတော့အမှန်တကယ်ကောင်းတဲ့ဟိုပါတော့ဟိုအဖြေတစ်ခုတော့အထူးမပြောမယ့်အရေးတစ်ခုတွေကိုကျွန်တော်လက်ဆက်ရမှာဖြစ်နေတယ်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့တိုက်ရိုက်လေးလမ်းအချိန်ဆောက်ပြီးဖြစ်တဲ့အတွက်အစီအစဉ်ကိုဓမ္မရနာခွင့်ပြုပါခင်ဗျာ။ပါဝင်ဆွေးနွေးပြီးပြောင်းချင်းပြီးထူးတင်ပါခင်ဗျာ
။ကုအောင်စီစဉ်ဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့တိုက်ရိုက်လေးလမ်းအစီအစဉ်ကိုနားဆင်ကြရပါပဲဖြစ်ပါလိမ့်ခင်ဗျာ။သောရရှိများခင်ဗျာကျွန်တော်တို့ VO ရထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြမှာပါ။
Sorry Arabia နိုင်ငံနဲ့ Arab ဆော်ဘွားများပြည်တော်စု UAE တို့ကို American ကစစ်အင်အားနဲ့လေကြောင်းကာကွယ်ရေးစနစ်တွေထပ်ပြီးတော့ပေးပို့ဆစ်လွတ်ဖို့အတွက်သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်အပေါ်မှာအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ်။ American တပ်တွေထပ်ပြီးဆစ်လွတ်ဖို့နဲ့စစ်လက်နက်တွေတိုးမြှင့်ပြီးတော့ပို့ဆောင်ဖို့အတွက်သမ္မတ Trump ရဲ့ဒီဆုံးဖြတ်ချက်ဟာပါတီကြီး200စလုံးပါဝင်တဲ့လွှတ်တော်200စလုံးရဲ့ဆန္ဒကိုရှောင်ထွေးဖို့အတွက် Trump အစိုးရအဖွဲ့ရဲ့နောက်ဆုံးကြိုးပမ်းမှုတစ်ရက်ဖြစ်ပြီးဒါဟာလက်ခံနိုင်စရာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်တဝမ်းမှာရဲစစ်ဆေးခိတ်တွေအများပြားထထားတဲ့အတွက်စနေမနေ့ပိုင်းလမ်းမတွေပေါ်မှာရန်သွာလာကြက်တဲနေပါတယ်။နောက်ကြာနေ့ညကဆန္ဒပြကြကြတဲ့နေရာတစ်ခုဖြစ်တဲ့ဒေဟီယန်ပြည်မှာအရိယုံနှင်းနှင်းကရိယာတွေနဲ့လက်နက်ကိုင်းရဲနဲ့စစ်သားတွေယာနဲ့ချီပြီးနေရာယူထားပါတယ်။သမရဟောင်းတွေဖြစ်တဲ့ Hosni Mubarak နဲ့ Mohammed Morsi တို့ပြုတ်ကျစေခဲ့တဲ့အရင်ကဒီဆန္ဒပြပွဲတွေမှာလည်းတဟီရာရင်မြင်ကိုဗဟိုပြုခဲ့ကြတာဖြစ်ပါတယ်။တောက်ကြံနေညလုံးကအနည်းဆုံးမြို့၃မြို့မှာပြည်သူတွေလမ်းမပေါ်ထွက်ခဲ့ပြီးတော့စစ်စီထွက်သွားအစိုးရပြုတ်ကျရေးဆိုတဲ့စာရန်တွေကန့်ဆောင်ချီတက်ခဲ့ကြတာပါ။ရခိုင်ပြည်နယ်ဘူးတီတော်မြို့နယ်မှာရှိတဲ့စကကခ35တက်မှဌာနချုပ်ကိုရခိုင်လက်နက်ကိုင်ဖွဲ့အေးကတောက်ကြံနေညနေပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တက်ခတ်ခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။ဟောင်ကောင်ကျွန်းရဲ့တရုတ်နယ်နယ်စပ်ဒေသမှာစနေနေ့ကဆန္ဒပြသူတွေနဲ့အဒီယုံနှိမ်ကြီးရဲတပ်ဖွဲ့ကြားရုံရင်းဆန်ခတ်ဖြစ်ပွားခဲ့ကြပါတယ်။ဗန္ဒာရေးလုပ်ငန်းအချက်အချာဟောင်ကောင်မှာဒီမိုကရေစီလိုရာနဲ့ဆန္ဒပြဆန့်ကျင်မှု3လကျော်ရှိပြီဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်တည်းအစီအစဉ်ထုတ်လုပ်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ်ဒီကနေ့မနက်တည်း VO ရဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းနိုမီတာ30နဲ့40 48နဲ့လိုင်းတက်မီတာ190တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါသူတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကြော်ရှင်ဝေရနေ့တနေ့ဖြစ်ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.